တရုတ်နိုင်ငံသူချင်းမျိုးတော်မှာလက်ရှိကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစင်းနဲ့ထိပ်တီးခေါင်းဆောင်များဆွေးနွေးပွဲဒုတိယနေ့မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့ခေတ္တမဟာဗျူဟာနဲ့ပတ်သက်လို့တရုတ်ဘက်ကတင်ပြသလိုနိုင်ငံစုံကလည်းအကြောင်းအရာကဏ္ဍအလိုက်အုပ်စုတွေခွဲပြီးဆွေးနွေးကြမှာဖြစ်ပါတယ်။တနင်္လာနေ့အထိကျင်းပသွားမယ့်နိုင်ငံစုံကပါတီထိပ်တီးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်တဲ့အတွက်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားနောက်ဒေသတွင်းကြားထိတွေ့ဆက်ဆံရေးတိုးမြင့်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်လို့မဆူမွန်ကစူးစီးတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံဆောင်ကနိုင်ငံရေးပါတီတွေရဲ့အစ်မြင့်ထိပ်တီးခေါင်းဆောင်များဆွေးနွေးပွဲဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့19ချိန်မြောက်ကွန်ကရက်မှာပြဋ္ဌာန်းလိုက်တဲ့တရုတ်ကွန်မြူနစ်ပါတီရဲ့ခေတ္တမဟာဗျူဟာမူဝါဒနဲ့ပတ်သက်လို့အဓိကရှင်းပြတယ်လို့သိရပါတယ်။အဲဒီနောက်မှာတော့တက်ရောက်လာတဲ့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကလည်းကဏ္ဍလိုက်အုပ်စုတွေခွဲပြီးဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံအခြေဆိုင်တရုတ်ရေးလေးလာသူဒေါက်တာလှကျော်စောကအစည်းအဝေးနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။တရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာဌာနဌာနမှုစုံထောက်ဆိုတာက19ချိန်မြောက်ကွန်ကရက်မှာပြဋ္ဌာန်းလိုက်တဲ့တရုတ်ထူးခြားချက်နဲ့ကိုက်ညီတဲ့ဆိုရှယ်လစ်စနစ်ရဲ့ခေတ္တကာလဆိုတဲ့ဟာကိုပြောပြတာပေါ့ဒီမနက်ကလက်ချပဲပြီးတော့နောက်အဲသူတို့အဖွဲ6ဖွဲ့လားမသိဘူးခွဲတယ်ပြောတယ်ခွဲပြီးတော့မှ discussion နဲ့လုပ်ကြတယ်ကြည့်ရတာခေါင်းစဉ်6ခုခွဲသလားမပြောတတ်ဘူးလက်ပြန်ကြရင်တော့အားလုံးတစ်ခါပြန်ဆုံပြီးတော့သူတို့ဟို communicate ပေါ့ဟိုထုတ်ပြန်ချက်ထုတ်မယ်လို့ပြောတယ
်မင်းငါဖွဲ့ပွဲမှာတော့မြန်မာနိုင်ငံကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်အထူးဧည့်သည်တော်ဖြစ်တက်ရောက်မေးခွန်းပြောကြားခဲ့တာဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံအပေါ်မှာအထူးသဖြင့်တော်အောင်ဆန်းစုကြည်အပေါ်တရုတ်ဆိုရဘက်ကအလေးထားတယ်ဆိုတာပြသတဲ့သဘောဖြစ်တယ်လို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကိုယ်တိုင်ဒီအစည်းအဝေးကိုတွားတက်တာကလည်းမူဝါဒ policy နဲ့ပတ်သက်လို့အလေးထားတယ်ဆိုတာပြသတဲ့သဘောဖြစ်တယ်လို့ဗမာပြည်ကွန်မြူနစ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးစံကြောင့်ကပြောပါတယ
်တရုတ်ပြည်ကဖိတ်ကြားတဲ့ဟာကိုတော်အောင်ဆန်းစုကြည်ကိုယ်တိုင်တွားပြီးတော့တက်ပြတာကဗမာပြည်ဘက်ကတော်တော်အလေးထားတဲ့ဟာကိုဖော်ပြရဲဆိုတရုတ်ဘက်ကလည်းသဘောကျလိမ့်မယ်လို့ထင်တယ်။ဒါတရုတ်ပြည်ကတမင်တကာတော်စုကိုအလေးထားပြီးဖိတ်တာပဲ။အတိတ်ကတော့ဗမာပြည်ဒီနေ့အခြေအနေသူတို့သိတယ်။ဗမာအစိုးရဒီနေ့တွေ့ကြုံနေရတဲ့အခက်အခဲတွေသူတို့သိတယ်။အဲ့တော့အဲ့ဒါကြီးကိုအတွက်သူတို့ကကိုကူအစ်စ်မင်းဆိုတာကိုဖော်ပြတာလို့လည်းကျွန်တော်အဲ့ဒီလိုယူဆပါတယ်။ဗမာပြည်ဘက်ကသူတို့ရဲ့အလေးထားမှုကိုဖော်ပြတယ်လို့ပဲအောက်မိပါတယ်။
နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တရုတ်တမရရှိချင်းပင်တို့မနေ့ကတိသက်တွေ့ဆုံရမှာလဲ CPC နဲ့ NND အာဏာရပါတီအချင်းချင်းမဟာဗျူဟာမြောက်ဆက်ဆံရေးခိုင်မာအားကောင်းစေဖို့တူအနေနဲ့မျှော်လင့်နေဆိုတာတရုတ်တမရကပြောဆိုခဲ့တာပါအခုလိုပါတီတွေရဲ့ထိပ်သီးခေါင်းဆောင်တွေကိုဖိတ်ခေါ်ဆွေးနွေးခြင်းအပြင်တရုတ်ဆိုရအနေနဲ့ဒေသတွင်းနိုင်ငံရဲ့ပါတီအချင်းချင်းဆက်ဆံရေးကောင်းမွန်လာအောင်တည်ဆောက်လာတာကလည်းတရုတ်ကွန်မြူနစ်ပါတီရဲ့ခေတ္တမူဝါဒဖြစ်တယ်လို့ဒေါက်တာလကျော်စောကပြောပါတယ
်ရှီချင်းပင်ပြောတဲ့မင်ကွန်းထဲမှာပါလာဆိုရင်တော့အခုသူတို့နိုင်ငံပေါင်း140ကျော်ကပါတီပေါင်း400နဲ့ဆက်ဆံပြီးပြီတဲ့အဲပါတီချင်းပါတီတရုတ်ကွန်မြူနစ်ပါတီနဲ့ပေါ့နော်နောက်အဲပါတီချင်းပါတီချင်းဆက်ဆံတဲ့ဒီလိုဖိုရမ်မျိုးကိုလည်းဟို institutionalize ပေါ့နော်အဆောက်အုံတစ်ခုဖြစ်အောင်သူတို့လှုပ်ဆောင်မယ်လို့အဲ့လိုပြောသွားတယ
်တတော်အခြေအနေမှာတော့နိုင်ငံတကာအာရုံစိုက်ခံနေရတဲ့ရခိုင်ပြည်နယ်အရေးနိုင်ငံတကာကဖိအားပေးမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံပေါ့အိမီနာချင်းအင်အားကြီးတရုတ်နိုင်ငံဘက်ကဂျာဝင်ဖြည့်ရှင်းမှုတွေနဲ့ရည်တည်ပေးခဲ့တာကြောင့်အပြင်စီးပွားရေးပတ်သက်ဆက်နွယ်မှုပထဝီနိုင်ငံရေးဆက်ဆက်မှုတွေအရာလဲမြမအစိုးရခေါင်းဆောင်ပိုင်းတွေကတရုတ်ဘက်ကိုထိတွေ့မှုတွေပိုလှုပ်လာတဲ့အနေအထားဖြစ်တယ်လို့ဗမာပြည်ကွန်မြူနစ်ပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင့်ကရှုမြင်ပါတယ
်တရုတ်နဲ့ဗမာပြည်နဲ့ဆက်ဆံရေးတရုတ်အစိုးရနဲ့ဗမာအစိုးရဆက်ဆံရေးဒီကာလအတွင်းတော့ဆက်ဆံရေးပူရင်းနှီးနှီးဖြစ်လာမယ်တရုတ်ကလည်းဗမာပြည်နဲ့ပတ်သက်တဲ့ကိစ္စတွေကိုအလေးထားလာမယ်အဲ့ဒီလိုတွေ့ရင်ရလိမ့်မယ်လို့ထင်ပါတယ်ဟိုတရုတ်ပြည်ကလည်းဗမာပြည်စီကသူလူချင်းနဲ့ဟာလေးတွေရှိပါတယ်ဒါတကယ်ပြောတာနော်အဲ့တော့ဗမာပြည်ကလည်းပြည်ထောင်တာလေးတွေရှိတယ်တရုတ်ကအဲ့ဗမာဘက်ကလည်းတရုတ်ဖဲချက်နဲ့ကစားလို့ရတာလေးတွေရှိတယ်လို့ကျွန်တော်ထင်တာကတော့ဟိုမြေဆုံဖဲချက်နဲ့များကစားနေသလားလို့အဲ့ဒါဆိုရင်တော့တိတ်ပြီးတော့ဟိုကျွန်တော်တို့တိုင်းပြည်အတွက်ကတော့တိတ်ပြည်သူလူထုဆန္ဒနဲ့တော့ကိုက်ချင်မှာကိုက်လိမ့်မယ်ထင်တယ်နိုင်ငံကြီးသဘွဲကုန်ဆိုတာကအကုန်လုံးကစားကြတာပဲတော်အောင်ဆန်းစုကြည်အနေနဲ့လည်းတရုတ်ပြည်သွားပြီးဟိုကိုယ့်ဘက်ကလည်းအဲ့ဒီတိုင်းပြည်လေးတစ်ခုတော့လုတ်ထားလိမ့်မယ်လို့ထင်တယ်ကျွန်တော်တို့စောင့်ကြည့်ကြရတယ်အများကြီးရှိသေးတယ်လို့ပဲပြောကြရအောင်ပါ။ဒါပေမဲ့ဒီပွဲမှာတော့ဗမာစစ်တပ်ကအကြီးကျယ်အကြက်တဲတွေတွေ့နေတဲ့အခါမှာဒီကောင်လူတွေကစမ်းဆွဲလိုက်တယ်လို့ပဲကျွန်တော်ထင်တယ်။ဒီနေ့လိုနိုင်ငံတကာအခြေအနေမျိုးမှာအင်အားကြီးတွေအားကြီးပြိုင်နေတဲ့အခြေအနေမျိုးတော့တစ်ဖက်ဖက်ကအတိကတ်လို့ဆိုရဟာမျိုးဆိုရအဲ့လိုသူကောင်းကြည့်တယ်လို့ထင်တယ်။
ဆွေးနွေးပွဲရဲ့အဓိကဦးတည်ချက်ဖြစ်တဲ့ပုံမိုကောင်းမွန်တဲ့အနာဂတ်ကမ္ဘာကြီးအတွက်အတူတကွာရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့ရည်ရွယ်ချက်အတိုင်းနိုင်ငံတကာဒေသရင်းကြားကုလူဆက်ဆံမှုနဲ့ဆက်ဆံရေးတိုးမြင့်ကောင်းမွန်လာမယ်အလားအလာကောင်းတွေပေါ်ထွန်းလာမယ်ဆိုတဲ့မျှော်လင့်မှုကလည်းရှိပါတယ်ထိပ်တီးကောင်းဆောင်များဆွေးနွေးမှုတွေပြီးဆုံးတဲ့နေ့တနင်္ဂနွေနေ့မှာတော့ဆွေးနွေးပွဲတက်ရောက်လာသူတွေရဲ့ပူးတွဲကြေညာချက်တွေထုတ်ပြန်ဖို့လည်းရှိနေပါတယ်ရှင်